မြန်မာလူမျိုး၅သိန်းနဲ့မနဲ့အလုပ်လုပ်ကင်နေကြတဲ့မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ900လောက်ရှိသွားပြီမို့ဗလီဝိပြူစုတောင်းပွဲတက်ခဲ့သူတွေထဲမှာပါဝင်ခဲ့တဲ့ရိုဟင်ဂျာ2000ထဲမနဲ့ကိုရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုထွက်တဲ့လေကြောင်းလိုင်းတွေကိုလည်းမတ်လ19ရက်နေ့ကနေစပြီးပိတ်ပင်လိုက်ပါပြီ။မလေးရှားနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြလိုပါတယ်။မလေးရှားနိုင်ငံမှာဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ1ရက်နေ့အထိကွာလာလမ်ပူမြို့စီရီပတ်တလင်းဗလီမှာကျင်းပခဲ့တဲ့အစ္စလမ်ဘာသာရေးစုတောင်းပွဲတက်ရောက်လာခဲ့သူ16000ကျော်တဲက513ဦးဟာကူးစက်မြန်တဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်နေတာကိုစစ်ဆေးတွေ့ရှိသွားခဲ့ပြီးတဲ့နောက်မလေးရှားအနာပိုင်တွေကဘာသာရေးပွဲတက်ရောက်ခဲ့သူအားလုံးကိုအရေးပေါ်ဆစ်ဆစ်မှုတွေလုပ်ခဲ့ပါတယ်ဒီထဲမှာမြမပီရခိုင်ပြည်နယ်ဘက်ကနေလာရောက်နေထိုင်နေကြတဲ့ရိုဟင်ဂျာ2000ကိုလည်းယောဂဘုဆစ်စင်းမှုတွေစီစဉ်လုပ်ဆောင်နေတဲ့အကြောင်းထိုင်းနိုင်ငံရဲ့နေရှင်သတင်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံမြန်မာတိုင်ယုံကိုကူစားပြုပြီးမလေးရှားနိုင်ငံကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကတော့မလ19ရက်နေ့မှာလေကြောင်းလိုင်းတွေပိတ်ပစ်လိုက်တဲ့အကြောင်းကိုအခုလိုပြောပြပါတယ်
။ဒီနေ့သတင်းကတော့900ပြည့်သွားပြီမှာနောက်ထပ်130ထပ်တိုးတယ်မနေ့ကကြည့်တော့990ပေါ့ဒါပေမဲ့130ဒီနေ့ထပ်တိုးတော့900ပြည့်သွားတာပေါ့ဒီနေ့အခြေအနေအရဆိုရင်တော့သူကဒီလေကြောင်းလိုင်းတွေကစအကုန်လုံးပိတ်ပစ်လိုက်ပြီးတော့ဒီအထွက်နဲ့ပင်းထွက်တော့ဒီနိုင်ငံနေပြီးတော့ဘယ်သူမှလေကြောင်းလိုင်းတွေပါပိတ်လိုက်တယ်ပိတ်လိုက်တယ်ဆိုတော့ဘယ်မှဟိုစထွက်ခွာဝင်မရှိတော့ဘူးဘင်းမထွက်တော့ဘင်းမထွက်တော့ဘူးခုလောလောဆယ်ကျွန်တော်တို့ဟိုမြန်မာပြည်ကိုပြန်မဲ့လေကြောင်းလိုင်း၃ခုပေါ့မလေးရှားလေကြောင်းလိုင်းရယ်အဲအရှာရယ်နောက်မာလင်းတို့လေကြောင်းလိုင်းရယ်အဲ့လေကြောင်းလိုင်းတွေပါအကုန်လုံးပိတ်တယ်ဆိုတော့ကျန်တဲ့လေကြောင်းလိုင်းတွေပါအကုန်ဒီပိတ်လိုက်တာပေါ့ငကုံကတော့ဒီအဝင်းတွေကသူကလက်မခံတာဒီထွက်မဲ့လူတွေအတွက်ကိုတော့လက်ခံထားတယ်ဆိုပေမဲ့ဒီနေ့မနေ့6:45ပေါ့အဲအရှာနေရန်ကြီးတော့စပြီးတော့အော်ပြန်မဲ့သူတွေလေစိတ်သွားတဲ့အချိန်ကစပြီးတော့ဒီနေ့ဖိတ်လိုက်တာပေါ့
မလေးရှားနိုင်ငံကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့နေရာဖြစ်တဲ့ဗလီတက်တဲ့နေရာမှာပါဝင်တဲ့ရိုဟင်ဂျာ2000တဲ့မင်းဲကိုလည်းစစ်ဆေးတာလိုက်လံရှာဖွေတာစစ်စစ်တာတွေလုပ်လာတာနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာတော့
ဗလီတက်တာတော့ညာသွားမြင့်ရိုဟင်ဂျာတွေညာသွားမြင့်တက်ကြတယ်ဆိုတော့မွတ်စလင်မျိုးမွတ်စလင်ဘာသာဝင်တွေဖြစ်နေတဲ့အခါကျတော့ဒါပေမဲ့အဲ့ထဲမှာသူတို့ပါသွားတယ်မပါသွားတယ်ဆိုတော့ကျွန်တော်တို့အသိကျပြီးခဲ့တဲ့ရက်ကလူ1000ကျော်သူအစည်းအဝေးပွဲတစ်ခုရှိတယ်လीသူတို့ဒီသူအစည်းအဝေးပွဲမှာအဲ့မှာရိုဟင်ဂျာတွေပါသွားတယ်မပါသွားတယ်မသိသူတို့စစ်တယ်ပြုတယ်ဆိုတာကလည်းတန်တရားရှိလို့သူတို့အစည်းအဝေးပွဲမှာပါတဲ့သူတွေဖြစ်နိုင်တဲ့အနေအထားရှိလို့ဒါစစ်တာဖြစ်နေမယ်နဲ့သူလည
်းအခုဆိုရင်မလေးရှားနိုင်ငံမှာစားတောက်ဆိုင်တွေကခုံနေမှာတောင်ထိုက်စားတာတွေကိုမလုပ်ခိုင်းတော့ဘူးလို့လည်းဆိုပါတယ
်သူကတော့ဒီဟာနဲ့ပတ်သက်ပြီးတော့တော်တော်လေးလိုက်ပြီးဆောင်ရွက်နေတဲ့အနေအထားမျိုးတွေတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီနိုင်ငံမလေးရှားနိုင်ငံရဲ့ရဲဌာနတွေကိုလည်းအကုန်လုံးသူတို့ညွှန်ကြားထားပြီးတော့ဒီလူစုလူဝေးမဟိုဟာမဖြစ်ဖို့စားတောက်ဆိုင်နေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကိုယ်အိမ်ကိုပဲကိုထုတ်ပြီးတော့ယူသွားခိုင်းနေပါတော့ဒီမှာခုံနေခင်းပြီးတော့တိုင်နေမှာထိုင်စားတဲ့ဟာမျိုးတွေကိုလုံးဝလက်မခံတော့ဘူ
းမလေးရှားနိုင်ငံမှာဘာသာရေးပွဲတက်ရောက်ခဲ့သူတွေကကိုရိုနာဗိုင်းရပ်စ် COVID-19 နဲ့လူတွေသေဆုံးသွားခဲ့ပြီးတဲ့နောက်မလေးရှားအနာပိုင်တွေကလူ1000ကျော်စုဝေးခဲ့တဲ့ဗလီကိုရက်အကက်သတ်မရှိပိတ်ထားလိုက်ပါတယ်ရိုဟင်ဂျာအတိုင်းပိုင်းတွေကတချို့ကတော့တရားဝင်ဆိုင်ရွက်စာတမ်းကိုင်ဆောင်ထားတာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးခံဖို့တွတ်ဆုံနေကြတယ်ဆိုပြီးမလေးရှားနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်ရိုဟင်ဂျာတွေကိုမလေးရှားနိုင်ငံကရှာဖွေနေရခြင်းဟာမလေးရှားနိုင်ငံမှာရိုဟင်ဂျာတွေကိုတရားဝင်နေထိုင်ခွင့်ပေးထားတဲ့သူတွေထက်တရားမဝင်ခိုးဝင်နေထိုင်နေသူတွေကများလာကြောင်းဗိုင်းရပ်စ်ပိုးစစ်ဆေးနိုင်ဖို့အတွက်အစိုးရအတွက်စိန်ခေါ်မှုတွေရှိနေတယ်လို့လည်းမလေးရှားနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပါတယ်။မလေးရှားနိုင်ငံမှာလာရောက်နေထိုင်နေကြသူရိုဟင်ဂျာဥယျာဉ်သသိန်းကျော်ရှိနေတယ်လို့လည်းမလေးရှားအစိုးရကခန့်မှန်းထားပါတယ်။ကျမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။